မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့မွတ်စလင်ဒုက္ခသည်၁၆ဦးကိုလူမောင်ကိုတင်ပို့လိုက်သူတွေလို့ယူဆရတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်အနောက်ရဲဒုက္ခသည်စခန်းကမွတ်စလင်၂ဦးကိုစစ်ဆေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးကြည်လင်းကအခုလိုပြောပါတယ
်သူတို့ဥပဒေနဲ့ဒီမှာပေါ့နော်အဲဒီဖန်စီရတဲ့ပွဲစား၂ယောက်ပေါ့လောလောဆယ်တော့စစ်နေတုံးပါဗျာနော်လောဆယ်အဲ့ဒီဟာတော့ကျွန်တော်တို့လောလောဆယ်ပြင်လို့ထုတ်ပြန်တာချင်းမရှိသေးပါဘူးစီစစ်တော့ပဲသူပဲကဏ္ဍကဘယ်လိုပေါဝင်ပတ်သက်လဲဆိုတာဒီဆိုတဲ့သူ့ကိုစစ်ဆေးပြီးမှပဲဗာနဲ့ချက်လာမလဲဆိုတာအဲ့ဒီပုံမှာကျွန်တော်တို့ကပုံမှန်တက်ပြီးရေးယူပါပါကျွန်တော်တို့ဥပဒေနဲ့ညီပါပဲကျွန်တော်တို့ကတော့တရားဥပဒေနဲ့ညီတရားခံကိုသွားပြီးတော့စိတ်သိမ်းခေါ်ဆောင်တာမှာဒါရောက်နှောက်ရက်တယ်နှောက်ရက်ပြီးပဲကုညီပေးတာမလုပ်ဘူးဆိုရင်တော့ဥပဒေနဲ့ဒါလုံးကိုရေးယူပါစီစစ်ပြီးတော့မှရေးယူပါပေါ့
မနေ့ကသူတို့နှုတ်ဦးကိုတွားရောက်ဖမ်းဆီးစဉ်တောက်ချက်ဟန်တာခဲ့ကြသူတွေကိုတနက်ပြစ်ပေါက်လူစုခွဲရမှာတနက်ထိမှန်ပြီးဒဏ်ရာရသူတွေလည်းရှိခဲ့ပါဗျ။အဲ့ဒီလူတွေရဲ့အခြေအနေဟာဒီနေ့မှကောင်းမွန်နေပြီလို့စစ်တပ်မော်ရဲကင်းစခန်းမူရဲဦးကျော်စိန်ကပြောပါဗျ။ဟော
လက်ရည်ရေးရေးပါဘူးလို့ဆိုတော့အေးရှိပါအာလို့အေးရှိပါအေးရှိပါအာလို့အာလို့အေးရှိပါအဲရစစ်တင်စိတ်မော်တရားယူတော့ပါသူတို့လည်းအခြေအနေကောင်းလို့ပြောပါစိတ်မော်လည်းတရားယူတော့ပါလေ။ပေါတော့ကျွန်တော်ပေါတော့မျိုးနေမလားပေါတော့မျိုးနေဆိုတော့အဲ့ဒီတရားခင်တော့ပေါတော့မှာပဲထားမှာကိုကျွန်တော်တို့ကဒီမှာထားလို့မင်းမင်
းနော်မလား၁၆ရက်နေ့ကကြောင်တန်းမျိုးနယ်ထဲရောက်ရှိလာတဲ့လေတစည်းပေါ်မှာရိုဟင်ဂျာမွတ်စလင်၁၆ဦးလိုက်ပါလာကြပြီးသူတို့ဟာစစ်တွေမျိုးကတက်ကြပြင်းစေတမကြီးဓားပိုင်စာပါယာတန်ထော်လီစင်တက်မော်ဘောတူပနဲ့တဲချောင်းကြီးစတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေဖြစ်တယ်လို့သိရပါတယ်သူတို့တွေထဲမှာယောက်ျားအယောက်50မိန်းမ31ယောက်နဲ့ကလေး25ယောက်ပါဝင်ကြပြီးပွဲစားတွေကိုတဦးကျက်5သိန်းနှုန်းနဲ့ပေးပြီးလိုက်ပါခဲ့ကြရတယ်လို့သိရပါတယ်။သူတို့တွေကိုပေါတော့မြို့နယ်အနောက်ရဲဒုက္ခသည်စခန်းတွေကမွတ်စလင်အုပ်ကနေလူမောင်ကိုပွဲစားလုပ်ခဲ့တယ်ဆိုပြီးပြောဆိုမှုတွေရှိတာကြောင့်အဲဒီဒုက္ခသည်စခန်းထဲမှာရဲတပ်ဖွဲ့ဝင်တွေကမနေ့ကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။မွတ်စလင်အုပ်ကိုဖမ်းဆီးစဉ်စခန်းထဲမှာနေထိုင်ကြတဲ့တခြားမွတ်စလင်တွေကရဲတပ်ဖွဲ့ဝင်တွေကိုကုတိလက်ရောက်နှောက်ယှက်ရန်မူခဲ့တဲ့အတွက်တနက်နေ့ပြစ်ပေါက်လူစုခွဲခွဲရတာလို့ရဲတပ်ဖွဲ့ဘက်ကပြောပါတယ်။အနောက်ရဲဒုက္ခသည်စခန်းတာဝန်ခံဦးနိုရာလောင်ကတော့မနေ့ကရဲတပ်ဖွဲ့နဲ့ဒုက္ခသည်တွေအကြဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဟောရဲတွေကနေပြီးတော့ကျွန်တော်တို့အပင်မှာဟိုအပင်မှာသွားသွားတွေ့လိုက်တယ်ခင်ဗျာ။သူတို့ခေါ်လာတယ်ခေါ်လာတဲ့အချိန်မှနေပြီးတော့ကလေးတွေပေါ့မိမတွေသူကြတယ်ခင်ဗျာနော်။အဲနေပြီးတော့သူကအညာပြေးသွားတဲ့ခါနေပြီးတော့သူကနေပြီးတော့ဒီမှာအတအဖွားပေါ်နေပြီးတော့ဆနေပေါက်ကြီး။အဲဆနေပေါ်တဲ့ခါနေပြီးတော့နေပြီးတော့သူကပြီးတော့အဲမှာဆနေပေါက်တဲ့ခါလူ၄ယောက်မှကြားသွားတယ်။အဲ့ဟိုဒီနေရာကိုပြန်သွားပြီးတော့ဟိုမနေ့ကပေါတော်မျိုးနေတဲ့ကောင်ပေါတော်မျိုးဆက်စကန်ကိုပေါ်သွားတယ်ခင်ဗျ။အ
ဲ့ဒီဒုက္ခသည်စကန်ဟာလွန်ခဲ့တဲ့2012ခုနှစ်ပြိပကဖြစ်ပွားပြီးနေရက်ဆုံးတော်ထပြေးသူတွေကိုထိမ့်သိမ်းထားတဲ့စကန်ဖြစ်ကစကန်တာဝန်ခံပြောပြချက်အရမွတ်စလင်လူဦးရေပေါင်း 9,000 နီးပါးအထိရှိတယ်လို့သိရပေမဲ့ဒေသခံတွေကတော့ 10,000 နီးပါးအထိရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်။အဲဒီဒုက္ခသည်စခန်းကမွတ်စလင်တွေကိုရဲတပ်ဖွဲ့ကမထိန်ချုပ်နိုင်တဲ့အတွက်ဒေသလုံးချုပ်ရေးစိုးရိမ်ရတယ်လို့ပေါတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ထွေးကပြောပါတယ်။အဲ
လုံချုပ်ရေးပါရကတော့နည်းနည်းစိုးရိမ်ရတဲ့အနေထားတွေရှိမှာပေါ့။ဒုက္ခသည်စခန်းကကောင်တွေကနည်းနည်းရိုင်းနေပြ။ရေးတာကိုအားမလားလုပ်တယ်ဆိုတော့ကျွန်တော်တို့ဘုံကကြောင်းမှရှိတဲ့အဲရွာရှိကမြေပြင်ကိုဖြတ်ပြီးတော့စစ်တင်နေဦးလူဆန်းနေတဲ့ဒေသခံတွေရဲ့စက်လက်တွေတော်တော်စိုးရိမ်ရပါတယ်။အဲကောင်တွေကထွက်ပြီးတော့ရန်မုံမယ်အဲလိုအားတွေရှိပါတယ်။ဥရေရကျူးလန်တဲ့ပုံကိုယ်တွေကိုရေးတွေကသွားဖမ်းနေပါ냐ဆိုရင်ပူရင်ပေးတာတို့ဘာတို့အားရတွေကူပေါက်ဆောင်ရွက်တာတို့ဘာတို့ဒီဒုက္ခသည်စခန်းကောင်တွေကြတော့အဲ့လိုမဟုတ်ဘူးဗျကျွန်တော်တို့ဒေသကကျွေးတွေနွားတွေပျောက်တယ်သူတို့အဲ့ကျွေးတွေနွားတွေကိုဒီဘင်္ဂလားဒေ့ရှ်ကိုမောက်ကိုကူးနေတာအဲ့နေရာကဆက်နေတာပဲသူတို့ဘလို့မှသူတို့ထိန်းချုပ်မရဘူးဖြစ်နေတယ
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ကမနေ့ကအနောက်ရေဒုက္ခသည်စခန်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုသတင်းတွေနဲ့ပတ်သက်လို့အလေးနဲ့စိုးရိမ်မိကြောင်းဒီစခန်းဟာ2012ခုနှစ်ကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးသွားသူတွေကိုထိန်းသိမ်းထားတဲ့စခန်းဖြစ်ကြောင်းအခြေအနေကိုအကြမ်းဖက်မှုမပါဘဲတည်ငြိမ်သွားတဲ့ထိန်းသိမ်းဖြည့်ရှင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းကုလသမဂ္ဂအနေနဲ့ဒီအခြေအနေပေါ်မှာဆက်လက်ဆောင်ကြည့်သွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကြောက်တမ်းမြို့မှာထိန်းသိမ်းထားတဲ့အဲ့ဒီမွတ်စလင်ဒုက္ခသည်106ဦးကိုတော့ရေတပ်ကတင်မောနဲ့တာကီတာမြို့ကနေတဆင့်စစ်တွေမြို့ကိုမနေ့ကပြန်လည်ပို့ဆောင်လိုက်ပြီးဖြစ်ပြီးလမ်းကြီးက3ရက်ခန့်ကြာမြင့်မယ်လို့သိရပါတယ်ခင်ဗျာ။